ပြီးခဲ့တဲ့သတင်းပတ်ကဖားကန်ဒေတာမှာမြန်မာစစ်တပ်လေကြောင်းတိုက်ခိုက်မှုအတွင်းသေဆုံးခဲ့ရသူတွေနဲ့ပတ်သက်တဲ့အချက်အလက်အတည်ပြုချက်တွေမကြခင်ထုတ်ပြန်မယ်လို့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIO ကပြောပါတယ်။ဒဏ်ရာပြင်းထန်သူတွေနဲ့နောက်ထပ်သေဆုံးမှုတွေရှိနေတဲ့အတွက်အတည်ပြုစည်းရင်းကိုစီစစ်နေတာကြောင့်နောက်ဆုံးအတည်ပြုချက်ချက်ချင်းမထုတ်နိုင်တာလို့ပြောပါတယ်။စစ်ကောင်စီဘက်က KIA တပ်စခန်းကိုတိုက်ခိုက်တာဖြစ်တယ်လို့ပြောထားပြီးသေဆုံးခဲ့သူအားလုံးနီးပါး KIO ကချင်လွတ်လပ်ရေးအဖွဲ့စစ်အရာရှိတွေဖြစ်တဲ့ဆိုတဲ့သတင်းအချက်အလက်တွေထွက်ပေါ်နေတဲ့အပေါ်မှာလည်းမဟုတ်မှန်ကြောင်း KIO ပြန်ကြားရေးတာဝန်ခံကညင်းပါတယ်။သတင်းပေးပို့ချက်အပြည့်အစုံကိုကိုငင်းညာကပြောပြပေးပါပါရှင့်။
ကချင်လွတ်လပ်ရေးတပ်မတော် KIA တပ်မဟာကိုးနယ်မြေဖားကန့်ဒေသမှာတနင်္ဂနွေနေ့ညကမြန်မာစစ်တပ်လေကြောင်းတိုက်ခိုက်မှုအတွင်းသေဆုံးခဲ့ရတဲ့သူတွေရဲ့စည်ရင်းကိုထုတ်ပြန်ဖို့ပြင်ဆင်နေပြီးမနက်ဖြန်လောက်မှာထုတ်ပြန်နိုင်ဖို့မျှော်လင့်နေကြောင်းကချင်လွတ်လပ်ရေး KIO ရဲ့သတင်းနဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနောဘူးက VOA ကိုပြောပါရယ်မြန်မာစစ်ကောင်စီဘက်ကတော့လေကြောင်းကနေတိုက်ခိုက်ခဲ့တဲ့နေရာဟာ KIA ကချင်လွတ်လပ်ရေးအဖွဲ့စည်ရေးလှုပ်ရှားရနယ်မြေဖြစ်ပြီးတော့အရဲသားတွေကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာမဟုတ်တဲ့အကြောင်းသတင်းထုတ်ပြန်ထားပါတယ်။တချိန်တည်းမှာပဲသေဆုံးခဲ့ရသူအလုံးနီးပါးဟာ KIO ကချင်လွတ်လပ်ရေးအဖွဲ့စစ်အရာရှိတွေဖြစ်တဲ့အကြောင်း KIO ဘက်ကပေါက်ကြားလာတဲ့ကြီးနန်းစာစီရင်အဖြစ်နာမည်တွေလူမှုကွန်ရက်မှာပြန့်ထန့်နေပါတယ်။ KIO ဘက်ကတော့တိုက်ခိုက်ခံရတဲ့နေရာဟာတပ်စခန်းတစ်ခုမဟုတ်ပဲခရီးသွားသူတွေခိတ္တအနားယူတဲ့နေရာဖြစ်တဲ့အကြောင်းတုံ့ပြန်ထားသလိုလူမှုကွန်ရက်တွေမှာပြန့်နှံ့နေတဲ့သေဆုံးသူစီရင်ဟာလည်းတရင်မှားရတာဖြစ်တယ်လို့တုံ့ပြန်ပါတယ
်အားရာဟိုစစ်ကောင်စီဘက်ကနဲ့ရန်သူဘက်ကနဲ့တင်ထားတဲ့ဒီနေ့ဖြစ်ပါရတာဒီချင်းနဲ့သာအတုနဲ့လုပ်ထားတာဘယ်မှာကမှမရှိဘူးအာမနေ့ကတော့ဒီလောက်ပါတယ်နောက်ထပ်ပြန်တည်တာလည်းရှိလို့လေ
ပြီးခဲ့တဲ့အင်္ဂါနေ့ညနေပိုင်းအထိစည်ရင်းနေအရလေကြောင်းတိုက်ခိုက်မှုကြောင့်တေဆုံးသူ60ကျော်ရှိပြီးထိခိုက်ဒဏ်ရာရသူ50ကျော်ရှိတဲ့အကြောင်း KIO ဘက်ကအစောပိုင်းပြောဆိုထားပါတယ်အခုချိန်ထိတော့ထိခိုက်ဒဏ်ရာရသူတွေထဲမှာစိုးရင်ရသူတေဆုံးသူတွေရှိနေပြီးစောင့်ကြည့်နေရတဲ့အကြောင်းဗိုလ်မှူးကြီးနောဘူးကပြောပါတယ်တေဆုံးသူတွေအတွက်ပြန်တန်းသဘောမျိုးထုတ်ပြန်ဖို့ပြင်ဆင်နေတဲ့အကြောင်းလည်းသူကပြောပါတယ
်အခုလည်းဟိုလူနာတရားတော့တော့နေတော့မရှိနေတာအခုလည်းညနေပိုင်းသူတို့တောင်းကြလာတာတော့ဟိုပြောတော့နည်းနည်းဆူးနေတယ်လို့တောင်းကြလာတာရှိပါတယ်ဒါပေမဲ့ကျွန်တော်တို့အားလုံးအပြည့်ပြည့်တဲ့နောက်ပိုင်းမှာတော့ကျွန်တော်တင်တာပေါ့လေတော့ဒီကျွန်တော်တို့ဒီလူထုံတို့မြတ်တိုင်းကတော့ဒီကျွန်တော်ထုတ်ပြန်တင်ပြန်ချက်တွေကတော့ဘုမလို့တင်ပါတယ်အဲဘယ်လိုပြောမလဲကျွန်တော်တို့ကြံတန်းတော့အဲ့ဒါတော့ဘုမလို့တင်ပါတယ်အမှန်ကတော့မရသေးဘူးတင်ပါတာ
လေကြောင်းကနေတိုက်ခိုက်တဲ့အတွက် KIA အမှုထမ်းတွေအပြင်စီးပွားရေးလုပ်ငန်းရှင်တွေအမှုပညာရှင်တွေအရဲသားတွေတိတ်ဆုံးခဲ့တဲ့အကြောင်း KIA ဘက်ကပြောဆိုထားပြီးစစ်ကောင်စီဘက်ကတော့ဒါကိုညင်းဆိုပါတယ် KIA ဘက်ကသူတို့စခန်းတွေကိုအကြိမ်ကြိမ်တိုက်ခိုက်ခဲ့တဲ့အတွက်တံပြန်တိုက်တာဆိုပြီးတော့လည်းသတင်းထုတ်ပြန်ထားပါတယ်အခင်းဖြစ်ပွားရာနေရာကိုဘာသာရေးအသင်းအဖွဲ့တွေနိုင်ငံအကူအညီမှုအသင်းတွေတွားဖို့စူးစမ်းနေပေမဲ့မြန်မာစစ်တပ်ဘက်ကလမ်းတွေပိတ်ထားတာကြောင့်ဝင်လို့မရသေးဘူးလို့ဒေသခံတွေကပြောဆိုနေပါတယ်ကချင်ဒေသလေကြောင်းတိုက်ခိုက်မှုနဲ့ပတ်သက်ပြီးဒီတိုက်ခိုက်မှုဟာနိုင်ငံတကာလူသားချင်းစာနာထောက်ထားမှုဥပဒေအရအရက်သားတွေကိုအကာအကွယ်ပေးရမယ့်တာဝန်ဝင်တရားကိုအလေးမထားကြောင်းပြသတဲ့လုပ်ရအဖြစ်မြန်မာနိုင်ငံမှာရှိတဲ့ဥရောပတမကတန်ယုံနဲ့အမေရိကန်အပါအဝင်အနောက်နိုင်ငံတန်ယုံ16ခုတို့ကပူးတွဲကြေညာချက်ထုတ်ပြန်ဝေဖန်ထားပါတယ်အာဆီယံအလဲကျဥက္ကဋ္ဌဖြစ်တဲ့ကမ္ဘောဒီးယားနိုင်ငံကတော့ဒီရက်ပိုင်းဖြစ်ပွားခဲ့တဲ့အင်းစိန်ထောင်ဘုံပေါက်ကွဲမှုပြင်ပနယ်အတွင်းတိုက်ခိုက်မှုနဲ့ကချင်ပြည်နယ်အတွင်းလေကြောင်းတိုက်ခိုက်မှုတွေကိုထောက်ပြပြီးအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်နိုင်ငံတော်ရင်ဆိုင်နေရတဲ့လူသားချင်းစာနာမှုအကျက်အတည်းပုံပြီးဆိုးရွားသွားနိုင်ကြောင်းနဲ့အထူးစိုးရိမ်တဲ့အကြောင်းသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
။ဖာကန်တိုက်ခိုက်မှုတေဆုံးအတီးပြူစီရင်ထုတ်ပြန်မှု KIO ပြင်ဆင်နေတဲ့သတင်းကိုငင်းညာပြပြပေးခဲ့တာပါ။